မေလ၁ရက်နေ့ကကြောက်တဲ့မေဒီကပအလုတ္တမနေ့ထိမ့်မတ်အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံတကာမှဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်တူရကီအပါဝင်နိုင်ငံအတော်ချို့မှမေဒီနေ့ချီတက်ဆန္ဒပြပွဲတွေဟာအာနာရှင်ဆန်နဲ့အုပ်ချုပ်မှုအမျိုးသားရေးဝါဒပြင်းထန်တဲ့လက်ရာဇွန်းနိုင်ငံရေးအဖွဲ့တွေအင်အားကောင်းလာမှုတို့အပေါ်ဒေါသထွက်နေတဲ့ဆန္ဒပြသူတွေကြောင့်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်။အစ္စတန်ဘူမြို့ရောတက်ဆင်ရင်းပြမှာတနင်္လာနေ့ကစူဝေးဆန္ဒပြတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒါ့အပြင်လူပေါင်း200ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း300,000မေဒီနီအထိမ့်မဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်နဲ့စိန့်ပီတာစဘတ်မြို့အပါဝင်နိုင်ငံအနှံ့မြို့အတော်များများမှဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးရမှာလူပေါင်း120ကျော်အဖမ်းခံခဲ့ရတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ပြင်သစ်ဒုတိယအကြော့တမရရွေးကောက်ပွဲဝင်မဲ့လက်ရာဇွန်းအမျိုးသားရေးဝါဒီမရင်းလာပင်းကိုမကြေနပ်ကြတဲ့ပဲရစ်မြို့တော်ကဆန္ဒပြသူတချို့ကတော့မီးလောင်ပုံးတွေပစ်ခတ်ဖောက်ခွဲမီးလောင်ပုံးတွေနဲ့ပစ်ပေါက်ခဲကြတယ်လို့ရဲတွေနဲ့ပဋိပက္ခဖြစ်ခဲ့ကြပါတယ်။အာရှနိုင်ငံတွေမှာလည်းမေဒီနီအခမ်းအနားကျင်းပရမှာမြန်မာနိုင်ငံမှာအလုံသမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဖနွန်ပင်မြို့တော်မှာအထည်ချုပ်စက်ရုံအလုံသမား1,000ကျော်ဟာအနေဆုံးလောက်ခလစာတိုးမြင့်မှုနဲ့လွတ်လပ်စွာစုရုံးခွင့်စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့စနစ်ပြောင်းဖို့ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြခဲ့ကြပြီးဟောင်ကောင်နဲ့တိုင်ပေတို့မှာတော့မေဒီနစ်ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်။